စစ်ရေးပြိပခတွေပြင်းထန်နေတဲ့ရခိုင်ပါဝင်တိုင်းရင်းသားဒေသတွေကစစ်မီးတွေငိမ့်ဖို့ဆိုရင်တိုက်ပွဲတွေလျှော့ချဖို့ဆိုရင်အစိုးရတပ်မတော်ဘက်ကငြိမ်းချမ်းရေးကိုဦးတည်တဲ့လက်တွေ့ကြတဲ့ပြောဆိုလုပ်ကိုင်မှုတွေလှုပ်တင်တယ်လို့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကပြောပါတယ်မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့အေအေအပါဝင်တိုင်းရင်းသားလက်နက်ကိုင်တပ်မြောက်ပိုင်းမဟာမိတ်မိတ်အဖွဲ့တို့ကြားဒီကနေ့တရုတ်နိုင်ငံမှာငြိမ်းချမ်းရေးအလွတ်သဘောဆွေးနွေးကြချိန်မှာအခုလိုပြောဆိုခဲ့တာပါမဆုမောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်တဲ့အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေပြင်းထန်နေချိန်နောက် NCA အပြည့်ရဲ့လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ရောအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တချို့နဲ့ပါကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းမြောက်ဆတဲ့တိုင်းရင်းဒေသတွေမှာပါစစ်ရေးတင်းမာမှုတွေရှိနေချိန်မှာပဲမြန်မာအစိုးရနဲ့တပ်မတော်နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားငြိမ်းချမ်းရေးတွေရနိုင်မှုယုံကြည်မှုတည်ဆောက်နိုင်မှုငြိမ်းချမ်းရေးစကားဝိုင်းကျင်းပနိုင်မှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်ဒီလိုအခြေအနေမှာပဲအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လေးဘွဲတို့ကြားတရုတ်နိုင်ငံတဲ့အလွတ်သဘောတွေ့ဆုံဖို့တွားရောက်နေပါတယ်လို့မြန်မာအစိုးရညီညာရေးအကျိုးဆောင်တဦးက VOA ကိုပြောပါတယ်ဒီကနေ့ဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တပ်မှမြောက်ပိုင်းမဟာမိတ်အဖွဲ့တို့တရုတ်နိုင်ငံမှာတွေ့ဆုံဖို့ရှိနေပါတယ်ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လူမျိုးရေးတပ် KIA နောက်ရခိုင်တပ်မတော် ULAAAကိုကန်တက်မြန်မာမျိုးသားများဒီမိုကရက်တစ်တပ်ပေါင်းစုတက်မတော် MNDA နဲ့တအောင်းပလောင်တက် PSLF TNLA တို့တွေ့ဆုံဆွေးနွေးဖို့ရှိနေတာပါတိုင်းရင်းဒေသတွေကစစ်မီးတွေငြိမ်းဖို့အစိုးရပြိပခါတွေငြိမ်းဖို့ဆိုရင်အစိုးရနဲ့တက်မတော်ဘက်ကငြိမ်းချမ်းရေးကိုဦးတည်တဲ့လှုပ်ရက်တွေပြောဆိုမှုတွေကိုဆောင်ရွက်တင်ပါတယ်လို့မြောက်ပိုင်းမဟာမိတ်တပေါင်းစုတွေကရခိုင်တက်မတော် AA ရဲ့ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုတွေကစစ်ရေးအရာရောနိုင်ငံရေးအရာရောဒါတင်းမာမှုတွေများလာတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုရှုံးရှားဖို့ဆိုလို့ရှိရင်ငင်းညာရေးကိုဥတည်နိုင်တဲ့တာအပြောဆိုအပြုမူအလောက်ကင်တွေကိုဆက်လုပ်ဖို့လိုတာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ဒီအစိုးရတရားကနေပြီးတော့ဒီပြည်သူတွေကိုနေပြီးတော့ဒီနေစဉ်ရက်ဆက်ဟိုမတရားနှိပ်စက်ညှင်းဆဲတပ်ဖြတ်ပြီးတော့စစ်ရဆောင်မှုကိုကျူးလွန်နေမယ်ဆိုလို့ရှိရင်ဒါဒီတိုင်းရင်းသားတွေဖက်ကလည်းပဲဒီခုခံစစ်ကိုဟိုအရှင်ရှင်းပြီးတော့လုံယုံမှပါအခြားနည်းလမ်းမရှိဘူးဆိုတဲ့ဥစ္စာဖြစ်လာတယ်ဆိုတော့အဲ့ဒါကြောင့်မလို့ဒီအစိုးရဖက်ကလည်းပဲဒီဟိုပို့ပြီးတော့ဒီကိစ္စတွေကိုတတိထားပြီးတော့လှုပ်ဆောင်တင်တာပေါ့နော
်ဒီရခိုင်ဘက်မှာလည်းဒီတိုက်ပွဲကတောက်လျှောက်ဖြစ်နေတော့မယ့်အနေအထားပဲရှိတယ်ဒီကြားထဲမှာဒီလိုအာဒီဆွေးနွေးမှုတွေလည်းလုပ်နေတဲ့အနေအထားဆိုတော့ဒီစင်မီပြိပခါတွေငိမ့်နိုင်အောင်ဘလို့အနေအထားမျိုးတွေလုပ်နိုင်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်လို့ဥခိုင်သူခအကြံပြုချင်တာရှိပါလေရှင
်ဟုတ်ဒီဘက်မှာစစ်တပ်ဘက်ကလုပ်နေတဲ့ဒီအင်အားတွေအလွန်ကျွမ်းသုံးပြီးတော့မှလုပ်နေတဲ့ဒီထိုးစစ်တွေကိုရိုက်လိုက်လို့ရှိရင်အော်ယုံကြည်မှုတိဆောက်ရေးမှာပို့ပြီးတော့ဒါအထောက်အပူဖြစ်နိုင်တာပေါ့။နော်ကျွန်တော်တို့ဘက်ကတော့ဒီလွန်ခဲ့တဲ့စက်တင်ဘာလ9ရက်နေ့ကလေးကကျွန်တော်တို့ကဒါထိုးစစ်တွေကိုဟိုရထားမယ်ဆိုပြီးတော့ကျွန်တော်တို့ဒါပြင်ညာချက်ထုတ်ဆောင်ပြီးတာရှိတယ်။ဆိုတော့အဲ့ဒီနောက်ပိုင်းမှာဒီမြန်မာစစ်တပ်ဘက်ကဒီကျွန်တော်တို့ဘက်ကထိုးစစ်ရထားတဲ့ဥစ္စာကိုအခွင့်အကောင်းယူပြီးတော့မှသူတို့ကထိုးစစ်ကိုအင်အားအလွန်ကျွမ်းသုံးပြီးတော့လှုပ်လာတဲ့ဥစ္စာတွေရှိတယ်။တဖက်ကထိုးစစ်တွေများလာလို့ရှိရင်တော့ဒီဘက်ကလည်းဒါဟိုခံစစ်ကိုနည်းနည်းပြင်းပြထန်ထန်လုပ်ရတဲ့သဘောမျိုးတွေဖြစ်လာတာပေါ့ဆိုတော့အဲ့ဒါကြောင့်မလို့အကောင်းဆုံးကတော့ဒါဗမာစစ်တပ်ဘက်ကဟိုသူတို့လုံးနေတဲ့ဒီထိုးစစ်တွေကိုနော်ရလိုက်လို့ရှိရင်တော့ဒါနှစ်ဖက်စကားပြောတဲ့ဥစ္စာမှာပေါ်ပြီးတော့ဒါအဆင်ပြေရှုံးမွေးလာမှာပေါ့
ဟုတ်ကဲ့ခုဒီလက်ရှိကဒီခုသွားတွေ့နေတာကဒီအစိုးရဘက်ကငြိမ်းချမ်းရေးကိုယ်စားလှယ်တွေဆိုတော့တကယ်တက်နေတာမြေပြင်မှာဖြစ်နေတာဆိုတော့အစိုးရနဲ့တက်နေကြတဲ့မှာဒီဩဇာလွှမ်းမိုးမှုရှိအောင်ဒါဒီအစိုးရနဲ့တက်မတော်ကြမှာရောဘလို့ပုံစံမျိုးနဲ့လုံမှာပို့ပြီးအဆင်ပြေမယ်လို့ဥခိုင်ဒုက္ခအနေနဲ့အကြံပြုချင်တာရှိပါတယ်ရှင
်ဟုတ်ကျွန်တော်တို့ကအဲ့ဒီကိစ္စတော့တောက်လျှောက်ပြောလာတာဖြစ်တယ်ဗျတကယ်ပြောမယ်ဆိုလို့ရှိရင်ခုကဒီဟိုအစိုးရကိုကိုစားပြုပြီးတော့ဘသူကအဆုံးဖြတ်ပေးမလဲဆိုတဲ့ဥစ္စာကဒါတော်တော်အရေးကြီးတဲ့ကိစ္စဖြစ်တယ်။တကယ်ဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်ကနော်စစ်တပ်ကလားဒါမှမဟုတ်ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကလားဆိုတဲ့ဥစ္စာကျွန်တော်တို့ကဒါဟိုတစ်ခါတစ်ခါဟိုမသိကွေးဘူးဖြစ်နေတယ်။ဒီဟာကလည်းဒါမဲခွန်းထုတ်စရာတစ်ခုပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ဟိုကျွန်တော်တို့မြင်တာကတော့စစ်တပ်ဟာနေပြီးတော့ဒီအရာသာအစိုးရရဲ့ထိန်းချုပ်မှုအောက်ကိုဟိုအပြည့်အဝရောက်ဖို့လိုတယ်ဗျ။မဟုတ်ဘူးဆိုလို့ရှိရင်ငင်းချာရေးဟိုဒီကျိုးပန်းမှုတွေကဒါအရာမတင်ဖြစ်မှာပေါ့။ဘာကြောင့်လဲဆိုလို့ရှိရင်တစ်ဖက်မှာအစိုးရကနေပြီးတော့ငင်းချာရေးကိစ္စကိုဟိုဘယ်လောက်ပဲအားသွန်ခွန်စိတ်လှုပ်လို့ပေါ့နော်။တစ်ဖက်မှာစစ်တပ်ကထိုးစစ်ဆင်နေလို့ရှိရင်ဟိုဒီဟာနေပြီးတော့ဒီဘလုံးမအလုံးမဖြစ်ဘူးပေါ့ဗျာ။အော်အဲ့ဒါကြောင့်မို့လို့စစ်တပ်ဟာနေပြီးတော့ဒီအစိုးရရဲ့ထိန်းချုပ်မှုအောက်ကိုရောက်ဖို့တော်တော်အရေးကြီးတယ်။
စက်တင်ဘာလရုံးကမြန်မာနိုင်ငံရှမ်းပြည်နယ်ကျိုင်းတုံဆွေးနွေးပွဲရဲ့နောက်ပိုင်းအစိုးရရဲ့အမျိုးသားပြန်လည်သိမြင်ရေးနဲ့ညီညာရေးဗဟိုဌာနNRPC နဲ့တိုင်းဒေသနဲ့နှက်ကိုက်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားဆွေးနွေးပွဲတွေကိုထပ်မံတွေ့ဆုံကြဖို့အကြိမ်ကြိမ်နှိမ့်နိုင်ခဲ့ကြပေမဲ့ကျိုင်းတုံဆွေးနွေးပွဲနောက်ပိုင်းမှာခရေကနေရာတတ်မှတ်ဖို့အ မြမညီညာရဲ့ဂျားလက်ကောင်းနေရဖို့ကိုလည်းမျှော်လင့်နေကြတာဖြစ်ပါရဲ့ရှင်။